န်းစဉ်တွေနဲ့ပတ်သက်ရင် NLD အစိုးရလက်ထက်မှာရှီတူးလာနိုင်တာတဲ့နောက်ပြန်ဆုံနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်ဒီလိုဖြစ်လာဖို့အကြောင်းပေါင်းများစွာတိုက်ဆိုင်လာတာတွေရှိသလိုငင်းငိုင်းလုပ်ငန်းစဉ်ကိုဥဆောင်နေသူတွေကိုတိုင်တန်ရင်သားတွေကိုနားလည်မှုမရှိဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်အခုဆိုအပြစ်ရဲ့ NCA လက်မှတ်ရေးထိုးခဲ့ကြတာ၄နှစ်ပြည့်ပြီးလက်မှတ်ထိုးတဲ့အဖွဲ့တွေလည်း၁၀ဘွဲ့အထိရှိလာပေမဲ့ငင်းငိုင်းလုပ်ငန်းစဉ်တွေမှာအလွတ်တဘောပဲပါဝင်တော့မယ်ဆိုတဲ့အဖွဲ့တွေကတိုးလာနေတာတွေ့ရပါတယ်လက်မဲ့ရေထိုးခြင်းမရှိသေးတဲ့အဖွဲ့တွေထဲမှာမြောက်ပိုင်းညီနောင်သုံးဘွဲ့ဆိုတဲ့အဖွဲ့ပါတိုးလာပြီးအရင်စစ်ပွဲကင်းခဲ့တဲ့ဒေသတွေမှာပါတနတ်တန်နေကြားနေရပါတယ်တခါတနှစ်တစ်ကြိမ်ကျင်းပမယ်ဆိုတဲ့27ရာစုပင်လုံညီလာခံကြီးဟာလည်းတတိယအကြိမ်ပြီးမှစတုတ္ထအကြိမ်ကိုမရောက်နိုင်တော့တဲ့အခြေအနေဖြစ်နေပါတယ်ဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာဒုတိယပတ်တွင်ချင်းမိုင်မြို့မှာကျင်းပခဲ့တဲ့NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေရဲ့အလို့သဘောဆွေးနွေးပွဲအပြီးမှာ27ပင်လုံကို2020ရွေးကောက်ပွဲမတိုင်ခင်ပြန်ဆမယ်လို့သမရယုံညွန်ရိုင်းမှုချုပ်ဦးစောထေးကပြောပါတယ်
။ကျွန်တော်တို့အစိုးရဘက်ကအဆိုပြုထားတာကတော့ကျွန်တော်တို့လာမယ့်ပြည်တော်စုငင်းငယ်ညီလာခံ27ရာစုပင်လုံစတုတ္ထအစည်းအဝေးကိုကျွန်တော်ရွေးကောက်ပွဲတွေမတိုင်ခင်2020နှစ်ဆန်းပိုင်းမှာကျင်းပမယ်ဒီပေါ်မှာလည်းပြည်ဦးတွေကသဘောတူတယ်ပြန်ဒီညီလာခံရဲ့ရလက်ကကျွန်တော်တို့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ဆိုတော့ကျွန်တော်တို့အဆိုပြုထားတာရှိတယ်။အဆိုပြုထားတာပိုင်း3ပိုင်းပါမယ်။ဘယ်လိုဖက်တွယ်မှုနိုင်ငံမျိုးလဲဆိုတဲ့ဟာကိုအလုံးသဘောတူညီချက်ယူမယ်။အဲ့ဒါကဖက်တွယ်ရဲ့ structure အပိုင်းမျိုး။အပိုင်းနှစ်ကတော့ဖက်တွယ်အခြေခံမှုတွေကျွန်တော်သဘောတူညီချက်ယူမယ်။အပိုင်း3ကတော့2010လုံဘယ်လိုဆက်သွားမလဲဆိုတော့လုပ်ငန်းစဉ်နဲ့အကောင့်ထက်ပုံမှုစဉ်စဉ်ကျွန်တော်သဘောတူညီချက်ယူမယ်။ဒီ3ပိုင်းကလာမယ့်ပြောင်းလို့ငင်းငိုင်းညီလာခံ27ရာစုပင်လုံးမှာချုပ်ဆိုမဲ့ပြောင်းလို့သဘောတူစာချုပ်အစိတ်ပိုင်းလုံးဖြစ်သွားမယ်
။ခုလို27ပင်လုံးပြန်ဆနိုင်ဖို့အောက်တိုဘာလ28ရက်နေ့မှာကျင်းပမယ် NCA ၄နှစ်ပြည့်အခမ်းအနားကိုတက်လာမယ်ထိပ်သီးကောင်းဆောင်တွေနဲ့ GICM ညီနိုင်ဆောင်ရွက်မှုပူးတွဲအကောင့်တွေဖော်ရေးအစည်းအဝေးကိုလှုပ်ဆောင်မှာဖြစ်တဲ့အတွက်ပါ။ဒါပေမဲ့ GICM အစည်းအဝေးဖြစ်ပါမလားဆိုတဲ့မေးခွန်းတွေလည်းရှိနေပါသေး။ဘာကြောင့်လဲဆိုတော့ RCSS SSA အဖွဲ့ရဲ့ခေါင်းဆောင်ဘုတ်ချုပ်ကြီးရဆက်အောက်တိုဘာ28အစည်းအဝေးကိုလာပြီးတက်ရောက်နိုင်ခြင်းမရှိဘူးလို့သိရပါတယ်
။ဘုတ်ချုပ်ကြီးရဆက်ကနေပြီးတော့လာဖို့ကိစ္စမလာဖြစ်တော့ဘူး။အဲ့တော့သူတို့ဆွေးနွေးတွေ့ဆုံမှုတွေကပြောင်းသွားနိုင်တယ်။ ASEAN ကတော့လာကောင်းလာနိုင်မယ်။ဟောသူတို့ဥက္ကဋ္ဌတော့မလာတော့ဘုတ်ချုပ်ကြီးရဆက်ကတော့ဒါဆိုသူတို့ကဘယ်လမ်းကြောင်းနေလာမယ်ပေါ့။နေပြီးတော့အဲ့ဒီပေါ်မှာတပ်ဖက်ကတဘောမတူဘူးလို့ကြားတယ်တပ်ဖက်ကတဘောမတူဆိုတော့ဥက္ကဋ္ဌရောစึกမလာတော့ပေါ့ဒီနေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့တွေ့မှာတော့ပြင်အွန်လိုင်းတို့နဲ့တွေ့မှာတော့ဒါမှမဟုတ် GICM စီဝေးတို့ဆိုတာလည်းအဲသူတို့လိုမျိုးမပါတော့ဘူးဆိုရင်တော့သူကတေချာတယ်နည်းနည်းတော့ရိုက်ခတ်မှုတော့ရှိမယ်ပေါ့သူတို့မျော်လင့်ထားတဲ့လောက်တော့ဖြစ်ချင်မှဖြစ်မယ်ပေါ့လေ
ငင်းငယ်လုပ်ငန်းစဉ်တွေထဲမှာထဲထဲဝင်ဝင်ပါဝင်ခဲ့သူSNL ပါတီကတွဲပဲ့အတွင်းမှုနှင့်ဆိုင်းကြော်ညွတ်ပြောပြသွားတာပါဒီကိစ္စအတည်ပြုချက်ရယူဖို့ RCSS SSA ကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြည့်ချခြင်းမရှိပါဘူး RCSS အနေနဲ့အောက်တိုဘာ28ရက်နေ့မှာကျင်းပမယ့်အစည်းအဝေးနဲ့အတူ27ပင်လုံပြန်လည်ကျင်းပရေးကိုဖြစ်မြောက်စေချင်တယ်လို့ပြောထားပါတယ် RCSS အဖွဲ့အမြင်အရ27ပင်လုံအစည်းအဝေးတွေဆက်လက်မကျင်းပနိုင်ခြင်းဟာတဲနာလနဲ့ဂိုင်းတွေနဲ့အစိုးရနဲ့တက်မလို့ကြယုံကြည်မှုတိစောက်နိုင်တာတွေကြာဆင်းသွားသလိုတစ်ဆုတ်မှုတွေများလာတဲ့ကြောင့်ဖြစ်ပါတယ်။ဒါကြောင့်တစ်ဆုတ်နေတာတွေကိုအရင်ရှင်းဖို့လိုတယ်လို့ RCSS SSA ရှမ်းပြည်ပြန်လည်ထူထောင်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကချင်းမိုင်အစည်းအဝေးအပြီးမှာပြောခဲ့ပါတယ်။
အလိုတည်းလေတိစုံမှုတွေရှိတယ်လေအဲတိစုံမှုတွေရင်ရှင်းတယ်ရှင်းမှာခုနကကျွန်တော်ပြောသလိုသစ်ကြီးသစ်တယ်ဝင်လမ်းကြောင်းလားအလွတ်တဘောလမ်းကြောင်းလားခုနအစဉ်ပြေတယ်အားလုံးကလက်ခံနိုင်တဲ့အခင်းချင်းရှိတယ်အဖြေရလောက်တယ်ဆိုတာခုနပြောလို့ဟို27ပင်လုံးကိုဆက်လက်ကျင်းပမှုရှိတာ
အခုလို27ပင်လုံးပြန်ကျင်းပနိုင်ရေးညှိနှိုင်းမှုတွေဟာအစိုးရဘက်အောက်ခြေပိုင်းနဲ့တိုင်းရင်းသားလက်နက်ကန်တွေကြားမှာရှိနေတယ်လို့စိုင်းကျော်ညွန့်ကပြောပါတယ်
သူတို့အကြံပြင်းကြီးနိုင်တာဒါတွေတော့ကျွန်တော်တို့ကတော့အကြံပြင်းသိရတယ်ပေါ့ဗျာအသေးစိတ်တော့မသိရဘူးဒီအစိုးရအချင်းပြောင်းမဖြစ်ခင်မှာတော့လှုပ်ပြီးတဲ့ကိစ္စတွေကိုဆိုသေးပြောလို့ပေါ့ဗျာအဲဟိုအစပိတ်လေးပေါ့ဗျာတပွဲလှုပ်မယ်ဒီပွဲမှာတော့ဘယ်လိုလေးတွေဖြစ်ချင်လဲသူတို့မူတွေရမလား
ဟုတ်နှစ်ဆောင်နှစ်ဆယ်ပြီးတဲ့အချိန်မှာဘယ်လိုဆက်သွားမယ်ဆိုတဲ့ကိစ္စတွေကသူကညှိနှိုင်းဖို့ရှိတယ်ဒီကျန်စီကမစည်းဝေးမှာညှိနှိုင်းလို့အိုကေတယ်ဆိုရင်
UBDGC လိုမျိုးခေါ်ပါ냐တရားဝင်စည်းဝေးတွေလောက်ပြီးတော့ဟောပေါ့ညီလာခံဖြစ်အောင်လုပ်မယ်ဆိုပြီးတော့အဲ့လိုစူးစမ်းကြတာရှိတယ်ပေါ့ဗျာအဲ့တော့အဲ့ဒီကိစ္စဘယ်လောက်ထိအောင်မြင်မလဲတော့ကျွန်တော်လည်းဟိုခံမှန်းလို့တော့မရဘူးပေါ့ဗျာ
အခုအချိန်တွေကနှစ်ဆက်တည်ပင်လုံးပြန်ဆန်းနိုင်ရင်ဟာလာမယ့်အောက်တိုဘာလ